ဂလာတိဩဝါဒစာအခန်းကြီး5
ထို့ကြောင့်ခရစ်တော်သည်ငါတို့ကိုလွတ်တော်မူသောလွတ်ခြင်းအခွင့်၌တည်နေသဖြင့်ကျွန်ခံရာတဘောကိုထမ်း၍ချီနှောင်ခြင်းကိုတဖန်မခံကြနှင့်ငါပေါလုဆိုသည်ကားတင်တို့သည်အယေပြားလီးခြင်းကိုခံလျင်ခရစ်တော်အားဖြင့်အဘယ်အကျိုးကိုမျှမရနိုင်ကြအယေပြားလီးခြင်းကိုခံသောသူအပေါင်းတို့အားငါတဖန်သက်သေခံသည်ကားထို့သောသူသည်ပြညတ်တရားကိုအကျွင်းမဲ့ကျင့်အံ့သောငါကြွေးတင်သောသူဖြစ်၏ပြညတ်တရားအားဖြင့်ဖြောင်းမရာသို့ရောက်သမျှသောတင်တို့သည်ခရစ်တော်နှင့်ကွာ၍ဂျေစုတရား၌မတည်ရွေ့လျော့ကြပြီငါတို့မူကားယုံကြည်ခြင်းအားဖြင့်ဖြောင်းမရာသို့ရောက်မည်ဟုမျော်လင့်သောဂျေစုတော်ကိုဝိညာဉ်တော်အားဖြင့်ငတ်လင့်၍နေကြ၏ယေရှုခရစ်ထံ၌အယေပြားလီးခြင်းအကျိုးမရှိမခံဘဲနေခြင်းလည်းအကျိုးမရှိမေတ္တာအားဖြင့်ပြုပြင်တတ်သောယုံကြည်ခြင်းသာအကျိုးရှိ၏အထက်ကသင်တို့သည်ကောင်းမွန်စွာပြေးကြ၏တို့ဖြစ်၍တမန်တော်ကိုနားမထောင်စေခြင်းကအဘယ်သူစီးတာသနည်းယခုယူသောအယူကားတင်တို့ကိုခေါ်တော်မူသောသူဤဩဝါဒကိုအမိပြု၍ယူသောအယူမဟုတ
်အနီးငယ်သောတဆေးသည်မုတ်စိမ့်တပုံလုံးကိုဖောင်းကျွစေတည်
းတင်တို့သည်ကွဲပြားသောအယူရှိသမျှကိုပယ်လိမ့်မည်ဟုသခင်ဖျားကိုငါအမိပြု၍စိတ်ဆွဲလန်းခြင်းရှိ၏တင်တို့ကိုနောက်ဆက်သောသူမည်သည်ကမိမိအပြစ်ဒဏ်ကိုခံရလိမ့်မည်တဖန်တို့ညီကိုတို့ငါသည်အယေပြားလီးခြင်းတရားကိုဟောပြောသေးသည်မှန်လျင်အဘဲကြောင့်ငင်းဆဲခြင်းကိုခံရသေးသည်။ထို့သောဟောပြောလျင်လဝါကတိုင်တော်ကိုထိမိ၍လဲเสียအကြောင်းပယ်ရှင်းလျက်ရှိ၏။တင်တို့ကိုမောက်မားစေသောသူတို့ကိုပယ်ရှားနင်ထုတ်စေခြင်းကငါအလိုရှိ၏။ညီကိုတို့တင်တို့သည်လွတ်ချင်းအခွင့်ကိုရသောသူဖြစ်ကြ၏သို့တော်လေဇာတိပဂတိအားအခွင့်ကိုပေး၍ထိုလွတ်ချင်းကိုမတုံးကြနှင့်အချင်းချင်းချစ်၍အမှုချင်းကိုဆောင်ရွက်ကြလောအကြောင်းမူကား
ကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လော
ဟူသောပညာတပါးကိုကျင့်လျင်ပညာတရားရှိသမျှတို့ကိုအကျွင်းမဲ့ကျင့်ရာရောက်၏သို့မဟုတ်အချင်းချင်းကိုက်စားလျင်အချင်းချင်းဖြက်စီးမည်ဟုစိုးရင်၍တတိရှိကြလော။ငါပညာတိကားဝိညာဉ်ပဂတိအတိုင်းကျင့်ကြလော။ထို့သောကျင့်လျင်ဇာတိပဂတိအလိုသို့မလိုက်ဘဲနေကြလိမ့်မည်။အကြောင်းမူကားဇာတိပဂတိနှင့်ဝိညာဉ်ပဂတိသည်တပါးနှင့်တပါးဆန့်ကျင်သောအလိုရှိကြ၏။တပါးနှင့်တပါးဆန့်ကျင်ဘဲဖြစ်၍တင်တို့သည်ကြင့်ကြင်သောအကျင့်ကိုမကျင့်နိုင်ကြ။သို့တော်လည်းဝိညာဉ်ပဂတိအလိုသို့လိုက်လျင်ပညာတရားနှင့်လွတ်ကြ၏။ဇာတိပဂတိအကျင့်တို့သည်ထင်ရှားကြ၏။ထိုအကျင့်တို့မူကားသူမယားကိုပြင်မာခြင်းမတရားသောမေထုံ၌မီဝဲခြင်းညှဉ်းညူးစွာကြင်ကျင်ကိလေသာလွန်ကျူးခြင်းရုပ်ထုကိုကိုးကွယ်ခြင်းသူတပါးကိုပြုစားခြင်းရံညိုးဖွဲ့ခြင်းရန်တွေ့ခြင်းဂုံပြိုင်ခြင်းအမျက်ထွက်ခြင်းငင်းခုန်ခြင်းအချင်းချင်းကွဲပြားခြင်းတင်းခွဲခြင်းသူအကျိုးကိုညူဆူခြင်းလူအသက်ကိုတတ်ခြင်းရစ်မျိုးကိုတောက်ကျူးခြင်းပွဲလုတ်ခြင်းမှစ၍ထိုတို့သောအကျင့်ပေသည်ထိုတို့သောအကျင့်ကိုကျင့်သောသူတို့သည်ဘုရားသခင်၏နိုင်ငံတော်ကိုအမွေမခံရကြဟုအထက်ကငါပြောနှင့်ခဲ့ပြီသည့်အတိုင်းယခုပင်လေငါပြောနေ၏ဝိညာဉ်ပဂတိအကျိုးမူကားချစ်ခြင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းစိတ်ရှည်ခြင်းဂျေစုပြုခြင်းကောင်းမြတ်ခြင်းတစ္ဆာဆောင်ခြင်းလူညာတိမ်မွေ့ခြင်းကာမဂုဏ်ချုပ်တီးခြင်းပင်၏ထို့သောသောအကျင့်ကိုအဘယ်တရားမျှမမြစ်တာခရစ်တော်နှင့်ဆက်ဆိုင်သောသူတို့သည်ဇာတိပဂတိကို၎င်းဇာတိပဂတိစိတ်များနှင့်အလိုဆန္ဒများကို၎င်းလောဝါဂတ်တိုင်မှရိုက်ထားကြပြီ။ထို့ဖြစ်၍ငါတို့သည်ဝိညာဉ်ပဂတိကြောင့်အသက်ရှင်လျင်ဝိညာဉ်ပဂတိအတိုင်းကျင့်ကြကုန်အံ့ အချီနီသောကြော်စောကိတ်တီကိုတတ်မဲ့ခြင်းအချင်းချင်းချုပ်ချယ်နှောက်ယှက်ခြင်းအချင်းချင်းညှူဆူခြင်းတို့ကိုရှောင်ရွက်နေကြကုန်အံ့